အမေရိကန်နဲ့အိန္ဒိယနိုင်ငံတွေအကြားစီးပွားရေးနဲ့မဟာဗျူဟာဆက်ဆံရေးတိတိသားသားတိုးမြင့်ဆောင်ရွက်နိုင်ဖို့အတွက်နှစ်နိုင်ငံဆွေးနွေးဝင်ကြီးတွေကြိုးပမ်းနေကြသလိုဒီနှစ်နိုင်ငံဆက်ဆံရေးအတွက်အခုလောက်အရေးကြီးတဲ့အချိန်ကမရှိနိုင်ဘူးလို့အမေရိကန်နိုင်ငံသားရေးဝင်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒုတိယအချိန်မြောက်အမေရိကန်အိန္ဒိယမဟာဗျူဟာနဲ့စီးပွားရေးတွေ့ဆုံဆွေးနွေးပွဲကိုအိန္ဒိယနိုင်ငံမှာပထမဆုံးအကြိမ်ကျင်းပတာပါ။တဟကုတ်ကိုကိုယုံကြည်မှုပုံမှုကြီးမားလာနေတဲ့တရုတ်နိုင်ငံနဲ့ပတ်သက်လို့နှစ်နိုင်ငံဆုံးကစိုးရိမ်မှုတွေတိုးလာနေချိန်မှာအိန္ဒိယအစိုးရအနေနဲ့အစဉ်အဆက်ဗမ်းမလိုက်မူဝါဒချင်းသုံးလာရကနေအမေရိကန်အစိုးရနဲ့ပုံမှုနှိကက်တဲ့ဆက်ဆံရေးထားရှိဖို့ကြိုးစားတဲ့တိတာထင်ရှားတဲ့တွေ့ဆုံဆွေးနွေးမှုတွေဆက်တိုက်လှုပ်ဆောင်လာခဲ့တဲ့အထက်မှာတော့နောက်ဆုံးဆွေးနွေးမှုဖြစ်ပါတယ်။နှစ်နိုင်ငံဆက်ဆံရေးအားကားမှုဟာဘယ်တော့မှမနဲ့မတူတဲ့အားကားမှုမျိုးဖြစ်တယ်လို့ဒီတွေ့ဆုံမှုဖြစ်ရေးဦးဆောင်ကြိုးပမ်းခဲ့တဲ့အိန္ဒိယပြည်ပရေးရာဝန်ကြီးရှူရှမာဆွာရက်ကပြောပါတယ်။ဒီကနေ့နှစ်တွေအတွင်းကုန်သွယ်ရေးဆိုင်ရာအဟန့်တာအတော်များများကိုအိန္ဒိယနိုင်ငံကဖယ်ရှားပေးခဲ့ပြီးအမေရိကန်အစိုးရနဲ့ဒီနှစ်စဉ်နှစ်နိုင်ငံကုန်သွယ်ရေးပမာဏကို9ဆတိုးပြီးဒေါ်လာ900ဘီလီယံအထိတိုးမြင့်သွားဖို့ရည်ရွယ်လှုပ်ဆောင်နေတာပါ။ဒီရည်ရွယ်ချက်အောင်မြင်ဖို့အတွက်အခုတွေ့ဆုံပွဲကိုတက်ရောက်သူတွေအနေနဲ့ရဲရဲချင်းမြင့်မြင့်ကျန်ရလိမ့်မယ်လို့အမေရိကန်ကူးသန်းရေးဝန်ကြီးဖန်နီ ဖရစ်စကာကလည်းပြောပါရရှင်။